ယမန်နိုင်ငံရဲ့တတိယအကြီးဆုံးတိုက်မြို့ကမြေပြင်တိုက်ပွဲတွေအတွင်းအစိုးရစစ်တပ်ရဲ့တပ်မဌာနချုပ်တစ်ခုကိုဟူတီတပုန်တွေကသိမ်းပိုက်လိုက်တယ်လို့တောင်ပိုင်းဒေသစစ်ကဲမြို့ဖြစ်တဲ့အေရင်မှာလည်းဒီကနေ့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။ယမန်သမ္မတအဗ်ဒယ်ရာဘူမန်ဆာဟာရီကိုထောက်ခံတဲ့စစ်ဌာနချုပ်ကိုတပုန်တွေသိမ်းပိုက်ခဲ့ပြီးတဲ့နောက်မှာတော့လေကြောင်းတိုက်ခတ်မှုတစ်ခုလည်းဖြစ်ပွားခဲ့တာပါ။ဟူတီတပုန်တွေကိုတိုက်ခတ်သိမ်းပိုက်မှုတွေကိုဟန်တားနိုင်မှုရည်ရွယ်ပြီးတလကြာလေကြောင်းကထိုးစစ်ဆင်တိုက်ခတ်နေတဲ့ဆော်ဒီအာရေဗျနိုင်ငံကတော့စစ်ဆင်ရေးတွေအဆုံးသတ်မှာဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်။ပြစ်ခန့်နဲ့ပတ်သက်လို့နိုင်ငံရေးအရာဖြေရှာဖို့အားပေးသွားမှာဖြစ်တဲ့အကြောင်းဆော်ရီနိုင်ငံကပြောဆိုခဲ့ပေမဲ့ယမန်စစ်တပ်ကနေတပုန်တွေကလက်နက်တွေကိုတိမ်ပတ်ရယူနေကြတယ်ကိုဟန်တားနိုင်မှုအတွက်လည်းအာရုံစိုက်ကျူးပန်းသွားမယ်လို့ပြောဆိုခဲ့တာပါ။ဆော်ရီနိုင်ငံရဲ့ကြီးညာချက်ထဲမှာတော့ယမန်နိုင်ငံရဲ့ကုလသမဂ္ဂကဦးဆောင်တဲ့ငင်းချင်းဆွေးနွေးပွဲကြီးပြန်လည်စတင်နေအောင်ဦးစားပေးဆောင်ရွက်မယ်လို့လည်းဖော်ပြထားပါတယ်။ဆော်ရီနဲ့မဟာမိတ်နိုင်ငံတွေကလေကြောင်းထုတ်စစ်တွေရပ်ဆန့်လိုက်တဲ့အပေါ်အမေရိကန်ပြည်တော်စုကတော့ကြိုဆိုခဲ့တာပါ။ဒီမင်းငယ်မှာသက်ဆိုင်သူတွေအားလုံးပါဝင်ပြီးဆွေးနွေးညီနိုင်မှုတွေအမြန်ဆုံးပြန်လည်စတင်မှုလဲအမေရိကန်သမ္မတအင်ဂျီလိုကတိုက်တွန်းလိုက်ပါတယ်။ဒီလိုလေကြောင်းထုတ်စစ်တွေအဆုံးသတ်သွားပြီးမဲ့ယမန်နိုင်ငံနဲ့ဒေသတွင်းမှာတည်ငြိမ်မှုမရှိသေးတဲ့အတွက်စွန့်စရာအများပြားကျန်ရှိနေစေဖြစ်တယ်လို့လည်းအင်ဂျီလိုပြောခွင့်ရသူဂျန်ဆာကီကအမေရိကန်ရုပ်သံဌာန CNN ကိုပြောဆိုသွားခဲ့ပါတယ်။